မကွေးတိုင်းပေါင်မြို့နယ်တောင်ပိုင်းနယ်စောနယ်တို့မှာပေါက် PDF တင်တဲ့စစ်ကောင်စီတပ်တွေဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲပြင်းထန်ခဲ့တဲ့စကိုင်းတိုင်းတပရင်မြို့အနီးကျေးရွာတွေကထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခသည်တို့ထွက်ပြေးတင်းချောင်းရင်တည်ဆုံးတာတွေရှိသလိုစေဝါအကူအညီတွေလည်းလိုအပ်နေပါတယ်ဒီအကြောင်းအဖြစ်အဆုံရန်ကုန်ကလာတဲ့တင်းကိုတော့ကုသညိုကပြောပြမှာပါခင်ဗျာ
မကွေးတိုင်းပေါက်မြို့နယ်တဲမှာပေါက် PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်ဂျွန်လ15ရက်နေ့ကပေါ့မြွနယ်တောင်ပိုင်းကိမရွာနီးမှာတိုက်ပွဲတွေဖြစ်ပွားပြီးတော့ကိမရွာတစ်ခုလုံးနီးပါးမိလောင်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေငြင်းသက်နေရာကနေပြီးတော့ဒီကနေ့ဇူလိုင်လ9ရက်နေ့မနေ့အစောပိုင်းမှာတော့တိုက်ခိုက်မှုတွေပြန်ဖြစ်ခဲ့တာပါမနေ့အစောပိုင်းကလေးကစတင်တဲ့တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ပေါ့မြွနယ်တောင်ပိုင်းနဲ့ကက်လျက်စောနယ်တွေကကြေးရွာတွေနားအထိပါတိုက်ပွဲတွေပြန့်နှံ့ဖြစ်ခဲ့ပါတယ်ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါက် PDF တူကအခုလိုပြောပါတယ
်ပေါက်မြို့နယ်တောင်ပိုင်းမှာကြောက်အိုးရွာဒေနာကလေတော့ရုံးမှာစဖြစ်တယ်ကျွန်တော်တို့စီကတော့ညဘက်ထဲကသူတို့ဝိုင်းပြီးတိတ်ထားတာပေါ့နော်6နာရီ55နာရီစပြီးကျွန်တော်တို့မိုင်းခွဲတိုက်ခိုက်တာပေါ့သူတို့သူတို့ပြန်ဆုတ်တာပေါ့ကျွန်တော်တို့စီကအဲ့မှာတယောက်ကြတယ်သူတို့စီကအဲ့မှာမိုင်းခွဲတဲ့နေရာမှာ6ယောက်ကြတယ်အဲ့ကနေပြီးတော့ကျွန်တော်တို့ကလူကအဲ့ကိုအဲ့နောက်ပေါက်ကို15ယောက်နဲ့ပိတ်ထားတာဆိုတော့ကျွန်တော်တို့ကအင်အားမနဲ့တော့ပြန်ဆုတ်ပေးလိုက်ရတယ်လေပြန်ဆုတ်ပေးလိုက်ပြီးတော့မှဒီကောင်လေးအဲ့အပေါက်ကနေထွက်လာပြီးတော့ဒီတက်ကြွချင်းဘက်ကိုဖြတ်တော့ကျွန်တော်တို့အနောက်ဘက်တစ်ခါပြန်လိုက်တာလေကျောင်းလေးတက်ကြွချင်းချောင်းဖြတ်မှာကျွန်တော်တို့အဖွဲတစ်ဖွဲစောင်းနေတော့အဲ့မှာတစ်ခါထက်ဖြစ်တယ်ကျွန်တော်တို့လည်းအနောက်ဘက်လိုက်ပြီးတောက်လျှောက်ပဲကျွန်တော်တို့စောင်းနေရသေးလိုက်တာပေါ့နော်စောင်းနေရသေးလိုက်ပြီးတော့အခုကျောင်းလေးကနေပြီးတော့အခုမျက်ကြည့်ဥပဘကိုရောက်သွားပြီအခုဖြစ်နေတဲ့ဆက်ကွယ်အခုလည်းဖြစ်နေတော့မှာ
တိုက်ပွဲဖြစ်ပွားနေတဲ့အချိန်စစ်ကောင်စီတပ်ဘက်ကတက်ကဲချင်းကြီးရွာသားတူကိုလည်းတရက်နဲ့ပြစ်လိုက်တဲ့အတွက်ရွာသားတူတေဆုံးသွားပြီးကြီးရွာတဲ့သူတို့ဝင်ပြီးတော့နေရင်တွေတဲကအသုံးဆောင်တွေဆန္ဒရေးခါတွေကိုယူဆောင်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်အခုလိုပေါ့မြွနယ်တဲကတိုက်ပွဲဖြစ်တဲ့အချိန်နဲ့ပတ်သက်လို့ VOE ကနေပြီးတော့စစ်တပ်ပြောခွင့်ရကိုဆက်သွယ်မေးမြန်းထားပြီးမယ်အကြောင်းပြန်ဖြေကြားခြင်းမရှိသေးပါဘူးစကိုင်းတိုင်းကောလင်းရွှေဘိုလမ်းဘက်မှာလည်းကောလင်း PDF နဲ့စစ်ကောင်စီတပ်တွေဇူလိုင်လ4ရက်နေ့ညပိုင်းကတိုက်ပွဲဖြစ်ခဲ့ပါတယ်ဒီဇူလိုင်9ရက်နေ့ညပိုင်းကဖြစ်တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာမပြောသေးပေမဲ့ဇူလိုင်2ရက်နေ့ကတော့ကောလင်းမြို့အထွတ်နားမှာလက်နက်ကင်ဖွဲ့ဘက်ကလက်နက်ငယ်တွေတူမီတနတ်တွေစတင်တိုက်ခတ်ရကနေပြီးတော့တိုက်ပွဲဖြစ်ခဲ့တာလို့သတင်းထုတ်ပြန်ထားပါတယ်။လက်နက်ကင်ဖွဲ့တွေနောက်ဆုတ်သွားတဲ့နေရာဘက်ကနောက်ထပ်လူမျိုးရေးတပ်ဖွဲ့တွေပါပူးပေါင်းပြီးတော့နေမြေရှင်းလင်းရေးလုပ်နေတယ်လို့ပြောပါတယ်။အဲ့ဒီတိုက်ပွဲအတွက်မှာလူမျိုးရေးတပ်ဖွဲ့ဝင်တချို့တရားရတယ်လို့လည်းဖော်ပြပါတယ်။တဆက်တည်းမှာပဲစကိုင်းတိုင်းဒီပိရင်မြို့နယ်ကြီးကကြီးရွာနဲ့ဆက်ပြချင်းကြီးရွာတွေနားမှာဇူလိုင်2ရက်နေ့ကဒီပိရင် PDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်ခဲ့တဲ့အတွက်စစ်ဘေးဒုက္ခသည်6000နီးပါးလောက်ကြီးရွာတွေကိုစွန့်ခွာထွက်ပြေးနေရပါတယ်။တော်ရဲထွက်ပြေးတင်းရှောင်နေခြင်းမှာမွေကိတ်သေဆုံးတဲ့စစ်ဘေးဒုက္ခသည်တွေရှိသလိုဒုက္ခသည်တွေအတွက်ဆေးဝါးအကူအညီတွေလည်းလိုအပ်နေတယ်လို့ဒီပိရင်မြို့ကတူကပြောပါတယ
်။ထွက်ပြေးနေရတာကတော့ကျွန်တော်တို့ဆက်ပြချင်းဘုံရွာပေါ့။ကျွန်တော်လေးအုံးတယ်ကျုပ်စုပေါင်းဒီ900လောက်ကတော့ရွာလုံးကျွတ်တွေပေါ့လေ။အောက်တယ်ဗျ။တိုးလေးမှနေကြရတာဟုတ်။တိုးလေးမှနေကြရတာ။လူကညထိုးလေးစင်နေတော့တနေရာထဲမှာထိုင်ချပြီးနေလို့မရတော့ဘူးလေ။အနီးကလာပြီးဆိုရွှေ့ကြရ။အနီးကလာပြီးဆိုရွှေ့ကြရ။အဲ့လိုကိုစုံသွားတာကဘုတ်ရွာကဒီမျိုးသမီး။အဲ့တော့လေအချက်ကတော့ကျွန်တော်တို့စေဝါပေါ့။အစားနဲ့ရေးထားတာအဲ့လိုဆိုမလို့အခုဒီကြည့်လိုက်ကြရနဲ့ပတ်သက်တာရောမမတ်သက်တာရောဒီရာဇူးတွေရောလေဒီအချိန်ကခြားလိုက်နားလိုက်ပြုတ်ပစ်တဲ့ရာဇူးတိုးလေးတောင်တဲ့နေရာမှာတော့ဘယ်လိုလုပ်အဆင်ပြေတော့မှာလဲ
တပည့် PDF အပ်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေဟာဇူလိုင်2ရက်နေ့မနေ့အစောပိုင်းကနေပြီးတော့3ရက်နေ့အထိတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကနေပြီးတော့လက်နက်ကြီးတွေတုံးပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်ဒေသခံတွေပြောရတပည့် PDF 25ဦးထက်မနည်းသေဆုံးခဲ့ပါတယ်ထိခိုက်ဒဏ်ရာသူတချို့ရဲ့ဥကောက်တွေကိုအနီးကပြတ်တက်ထားပုံရတယ်လို့ဒေသခံတွေက view ကိုပြောရတယ်ပတ်သက်လို့စစ်ကောင်စီကိုမေးမြန်းထားပြီးမဲ့လည်းတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးဒီတိုက်ပွဲမှာတော့စစ်ကောင်စီဘက်ကထိခိုက်ဒဏ်ရာရတာမရှိဘူးလို့သတင်းထုတ်ပြန်ထားပါတယ်တိုက်ပွဲတွေပြင်းထန်ပြီးနောက်ရမှာတော့တပင်းမျိုးပါတရက်နီးပါ Oridu phone line တွေယာယီပြတ်တောက်သွားခဲ့ပါတယ်စစ်ကောင်စီတပ်တွေနဲ့တပင်း PDF 2ဟာဂျွန်လ၈ရက်နေ့ကစပြီးတော့ပထမဆုံးအကြိမ်နှစ်ဖက်ပစ်ခတ်တာတွေဖြစ်ခဲ့ပြီးတော့စစ်တပ်တွေကမကြာခဏဆိုသလိုပဲကြေးရွာတွေမှာဝင်ရောက်ရှာဖွေဖမ်းဆီးတာတွေပြုလုပ်နေပါတယ်ခင်ဗျာ
ကိုတန်းညိုပြပြပေးခဲ့တာပါခင်ဗျာ